လက်ပြားနိုင်ငံမှာခေါင်းဆောင်ဟာမိုမာဂဒါဖီရဲ့ဒေသဘက်ကရဲသားတွေသူတို့ဘက်ကိုကူးခဲ့ပါလက်စားမချေပါဘူးလို့အမျိုးသားအသွင်ကူးပြောင်းရေးကောင်စီ NTC ကတိုက်တွန်းသွားပါတယ်။အသွင်ကူးပြောင်းရေးတပ်တွေဟာလက်တော့နှင်းတာမလုပ်ဆောင်ပါဘူး။သူတို့ရဲ့ရန်ဘက်ကိုဂုံတိုက်ခါမထိခိုက်စေအောင်လို့ကောင်းကောင်းမွန်မွန်ဆက်ဆံပါမယ်လို့ NTC ရဲ့ဒူဩဂတာအယ်လီဒါဟော်နီကထရီပိုလီမြို့တော်မှာစနေနေ့ကနေကပဲပြောကြားသွားခဲ့တာပါ။တိုက်ခိုက်တပ်ဖြတ်မှုတွေလုပ်ထားတဲ့သူတွေကိုဆက်ဆံတဲ့နေရာမှာတော့တရားလည်လို့မလုပ်ပါဘူးလို့သူကပြောသွားပါတယ်။ထရီပိုလီမြို့တော်ကလုံခြုံရေးကိုကင်တွယ်ဖို့နဲ့ဖမ်းဆီးထားသူတွေရဲ့ကံကြမ္မာကိုဆုံးဖြတ်ဖို့ကော်မတီတည်းရဲ့ဖွဲ့စည်းလိုက်တာကိုလည်းမစ္စတာဒါဟောင်နီကအကြေညာသွားခဲ့ပါတယ်။မနေ့ကအစောပိုင်းမှာတော့သူတို့တပ်တွေဟာအာသာမှုကိုရထားတယ်၊ဘယ်မျိုးကိုမဆိုဝင်ရောက်နိုင်တယ်။ဒါပေမဲ့လည်းသွေးမြေကြတိုက်ပွဲတွေမဖြစ်စေချင်ပါဘူးလို့ NTC ခေါင်းဆောင်မူစတာဖာအဗ်ဒယ်ဂျလယ်ကပြောသွားပါတယ်။လက်နဲ့မချတဲ့ဆိုးရအဖွဲဟောင်းတွေတပတ်တာပြစ်ခတ်ရစဲရီတတ်မှတ်ထားတယ်လို့ဘန်နာစီမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဂျယ်လဲကပြောသွားပါတယ်။အခုချိန်ဟာမစ္စတာဂရာဖီကိုတစ်ဆာခံတဲ့ဆက်တဲ့ဘန်နီဝါလစ်နဲ့တခြားဒေသအများပြားကလူတွေအေးအေးချမ်းချမ်းနဲ့လက်နဲ့ချဖို့အချိန်ပါပဲလို့လည်းသူကဆိုပါတယ်။အတိုက်ခံဘက်ကအားလုံးလက်နဲ့ချကြဖို့နောက်ဆုံးတတ်မှတ်ရက်ကိုလာမယ့်စနေနေ့ထိတက်တန်းတိုးပေးလိုက်ပါတယ်။အရသားတွေနေထိုင်နေတဲ့ဒေသတွေကိုဝင်ရောက်စီးနင်းရတာမျိုးတွေမလုပ်ရဖို့အတွက် NTC အရာရှိတွေကမျှော်လင့်ထားတာပါ။လေပြားကောင်းဆောင်ဟာမိုမာဂရာဖီအနေနဲ့နောက်ထပ်သွေးမြေကျမှုတွေအဖြစ်မခံမှုနဲ့လေပြားလူတို့အတွက်တရားမျှမျှတတဖြစ်အောင်လက်နက်ချဖို့အတွက်အခုလေပြားနိုင်ငံတစ်ကိုလွှတ်ထားတဲ့တူရကီသံမတ်အလီကမယ်အာဒင်ကတောင်းဆိုသွားခဲ့ပါတယ်။လေပြားနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေလုပ်ဖို့အတွက်ကုလသမဂ္ဂအထူးကိုယ်စားလှယ် EM Martin ကလည်းစနေနေ့ကထရီပိုလီမြို့တော်ကိုရောက်ရှိသွားပါတယ်ရှင်။